တိုင်းတိုင်းမြင်းမှုမျိုးနယ်မှာတော့စစ်ကောင်စီတပ်တွေဘက်ကပြစ်ခတ်တာကြောင့်ဆန္ဒပြပြည်သူတို့တေဆုံးပြီးတော့ဒဏ်ရာရသူတချို့ရှိခဲ့တယ်လို့မြို့ကန်ဆန္ဒပြသူတို့ကပြောပါရယ်။ဒါပြင်ရန်ကုန်ပါဝင်မျိုးတချို့မှာဆက်အနာရှင်စန့်ကျင်ဆန္ဒပြတာတွေရှိခဲ့ပြီးတော့တချင်းပြည်နယ်ဖားကတ်နဲ့ကယားပြည်နယ်ဒီမော့ဆိုမျိုးတွေမှာတော့ဆန္ဒပြတဲ့သူထောင်ချီရှိခဲ့ပါရယ်။မြင်းမှုမျိုးကနောက်ဆုံးအခြေအနေအပါအဝင်နိုင်ငံတော်ကဆန္ဒပြပွဲအခြေအနေတွေကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါရယ်ခင်ဗျာ။ဆရာနာသိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဆက်ဖြစ်နေတာမှာသကိုင်းတိုင်းမြင့်မှုမျိုးနယ်မှာတော့စစ်ကောင်စီတပ်တွေဘက်ကဒီနေ့ပြစ်ခတ်နေနေမှုတွေလုပ်ခဲ့တာကြောင့်တေဆုံးမှုတွေရှိခဲ့ပါတယ်။ဒီနေ့မနေ့အစောပိုင်းကဆန္ဒပြဖို့အတွက်လူစုနေစဉ်မှာဆန္ဒပြပြည်သူ2ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းသွားတာကိုပြန်လည်ပေးဖို့ရဲစခန်းရှိမှာတောင်းဆိုရာကနေတနက်ပြစ်ဖောက်တဲ့အထိနှစ်ဖက်အခြေအနေတွေတင်းတင်းမာမာဖြစ်ပွားခဲ့တာပါ။အဲနောက်တော့မြို့ကန်ဆန္ဒပြတဲ့သူတွေကနန်းလေးကိုအကာရံနေချပြီးတော့ပိတ်ဆို့တားဆီးရကနေစစ်ကောင်စီတပ်တွေကနေ့လယ်7နာရီကျော်လောက်မှရောက်လာပြီးတော့ပြစ်ခတ်နေနေကြတာဖြစ်ပါလေ။စစ်ကောင်စီတပ်တွေဘက်ကမြို့မြို့ဈေးအရှိတ်ဘက်မှာစီစစ်တီရာဝါချီတွေနဲ့15မိနစ်ခန့်ပြစ်ခတ်ခဲ့ပြီးတော့အဲ့လိုပြစ်ခတ်ခဲ့တာကြောင့်တယောက်သေဆုံးပြီးတော့နောက်ထပ်3ယောက်ဒဏ်ရာရသွားတယ်လို့ဆန္ဒပြပွဲမှာပါဝင်သူမျိုးကန်တဦးက VOA ကိုပြောပါတယ
်။သူရဲ့ဒီသမုချင်းကကျွန်တော်ပြစ်ခတ်တာ၄ယောက်မှာပေါ့နော်။တယောက်ကရဘာကြီးခေါင်းကိုနောက်ပြစ်ချထားတယ်။တယောက်ကခါးကိုချထားတယ်။တယောက်ကတော့အချင်းကြီးသုံးနေရတယ်။တယောက်ကတော့ကွယ်လွန်သွားပြီပေါ့။ပြည်သာသွားပြီတယောက်ကျွန်တော်ကရင်တယောက်ကတော့ပြည်သွားပြီ။အဲ့လိုတော့သတင်းကျွန်တော်ရထားတယ်ပေါ့။၄ယောက်ပေါ့နော်။ဒီတယောက်မှကျွန်တော်တယောက်ကွယ်လွန်တာပေါ့နော်ကွယ်။ကောင်းရဲ့လမောင်းကိုပြန်ပြီးရလမောင်းကိုကိုယ်ဆိုင်နာနေဝင်သွားတယ်ဒီစစ်မြစ်ပြသွားလူသားပြီးခတော့အဲကောင်းကြီးရလဲတော့ကျွန်တော်ကခွဲလိုက်ဝိုင်းမှပြောအဲ့ဒါဆိုင်းဆိုးသွားတဲ့ချိန်ပိုင်းပြေဆဲသွားတဲ့ချိန်ပိုင်းနဲ့ကျွန်တော်တို့နောက်လိုက်ပြီးကျွန်တော်လည်းကောင်းကြီးကိုပြစ်ခတ်ရတာတော့ဆရာကဒီမှာပြန်တော့ခေါ်ပြီးကောင်းကြီးကဒီမှာတော့
စစ်ကောင်စီတပ်တွေဘက်ကစစ်ကားလေးစင်းရဲကားတစ်စင်းပါဝင်လူအင်အား80လောက်နဲ့ရောက်လာပြီးပြစ်ခတ်နေနေကြတာဖြစ်ပြီးတော့နေအိမ်တချို့တနက်ကြီးထိမှန်တာတွေလည်းရှိခဲ့တယ်လို့သိရပါတယ်။နောက်ပြန်နောက်ထပ်ဖမ်းဆီးမှုတွေလည်းရှိနေပြီးတော့ဒဏ်ရာလို့ဆေးရုံမှာတွားရောက်ကုသနေသူတချို့လည်းဖမ်းခံခဲ့ရတယ်လို့သူကပြောပါတယ
်။ဖမ်းခံတာကကျွန်တော်ပြောလို့လူရှိတွေလည်းချင်မှာနှစ်ယောက်ဖမ်းတော့တယ်။ကျွန်တော်တို့ဆေးကုသမှုတွားရတဲ့ကောင်းလေးမြောက်ကလည်းဆမ်းမှာဆွဲရှိထားတယ်ဆိုကျွန်တော်ကလောကီကတော့လည်းအဖြစ်ဖြစ်ပြရတယ်ကျွန်တော်ဖုန်းနဲ့လည်းအကုန်လုံးဆက်ပြလုပ်နေကြတယ်ကျွန်တော်တို့အဲ့ဒီပေါ့ဖေးဘွတ်ဒီတိုင်းရနေနေမြောက်လေးဖေးဘွတ်တော့သွားတဲ့ခါကြီးဆမ်းမှာသူတို့ကြိုင်းနေပြီးတော့ဖမ်းထားရလို့ပြင်ကြတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းတွေကစပြီးနိုင်ငံတော်ဆန္ဒပြပွဲတွေကိုစစ်ကောင်စီဘက်ကပြစ်ခတ်နေနေမှုတွေကြောင့်တေဆုံးသူဦးရေဟာ980ကျော်သွားပြီဖြစ်ပြီးတော့ဖမ်းဆီးခံထားသူဟာ4000လောက်ရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကသတင်းထုတ်ပြန်ထားပါတယ်။အချို့သတင်းတွေမှာတော့တည်ဆုံးသူဥယေက800ကျော်သွားပြီဖြစ်တယ်လို့ဖော်ပြနေပါတယ်။ဒီနေ့မှာပဲရန်ကုန်မန္တလေးမိတ်တီလာမုံရွာတစည်မြောင်းခနီသလင်းကြီးမြိုင်မော်လမြိုင်ဘိတ်တဝဲကံပေါက်လောင်းလုံတရချောင်းစတဲ့မျိုးတွေမှာလဲဆန္ဒပြတဲ့သူတွေရာပေါင်းများစွာကအာယုံသပိတ်ဘူးသပိတ်ဆိုင်ကသပိတ်ကျောင်းသပိတ်စတာတွေကိုဆင်နွှဲခဲ့ကြပါတယ်။ဒါပြင်ကချင်ပြည်နယ်ဖားကန့်မြို့နဲ့ကယားပြည်နယ်ဒီမော့ဆုမြို့တွေမှာလဲဒီနေ့မှာတော့ကျောင်းသားလူငယ်တွေဆရာဆရာမတွေအပါအဝင်ဆန္ဒပြတဲ့ပြည်သူထောင်ထဲချီရှိခဲ့ပြီးတော့NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းစစ်ကြုံပညာရေးစနစ်ကိုလက်မခံကြောင်းစတဲ့ပိုစတာတွေစာတမ်းတွေခိုင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ